ဟုတ်ကဲ့ရခိုင်မျိုးသားပါတီ ANP ကဒီကနေ့ဗဟိုလူမှုဆောင်အစည်းအဝေးကိုစပြီးတော့ကျင်းပပြီဆိုတော့ဒီနေ့အတွင်းမှာပေါ့လေအဓိကဘာတွေများဆွေးနွေးဖြစ်ပါလဲရှင
်အဲဆွေးနွေးနေသေးပါပဲအနိုင်ရပါတီနဲ့နော်ကျွန်တော်တို့ဆက်ဆံမယ့်ကိစ္စလေးတွေကိုလည်းကျွန်တော်တို့ဆွေးနွေးပါတယ်တခြားပါတီတွေနဲ့ဆက်ဆံမယ့်ကိစ္စလေးတွေလည်းဆွေးနွေးပါတယ်အလုံးကတော့အခြေခံအပြင်ပါတီရဲ့ဖွဲ့စည်းပုံနောက်ကျွန်တော်တို့ရဲ့အမျိုးသားကြိုးစည်းပွားပုံမှာအခြေပြုပြီးမှကဏ္ဍတစ်ခုချင်းအလိုက်ကိုကျွန်တော်တို့နော်ဆက်ဆံသွားမယ်ဆိုတဲ့သဘောတုံ့တက်နေကြတာရှိပါတယ်။အခုဒီလေးဆွေးနွေးနေကြဆီပါပဲ။မနေ့ပိုင်းကစီစီ group ပေါ်ကော်မတီအစည်းအဝေးလေးလုပ်နေပါတယ်မပြီးသေးပါဘူး
။ဟုတ်ကဲ့ရခိုင်ပြည်နယ်အတွက်ဒီအနိုင်ရ NLD ပါတီနဲ့ဆရာတို့ဒီရခိုင်တိုင်းနိုင်ငံရေးပါတီတွေပေါ့နော်ဆရာအထူးသဖြင့်တော့ဆရာတို့ ANP ပါတီနဲ့ဘလို့ပူးပေါင်းပြီးတော့လက်တွဲလှုပ်ဆောင်သွားဖို့အစီအစဉ်နေရှိမလဲရှင်။
ဆွေးနွေးရအောင်ပါပါနော်ကျွန်တော်တို့ကဆွေးနွေးနေကြစီပဲဖြစ်ပါတယ် NLD လို့မဟုတ်ပါဘူးနော်ကျွန်တော်တို့ဒီလွတ်တော်နိုင်ငံရေးမှာနောက်ဖြတ်သန်းရမယ့်ကာလရှိတယ်လေခုမှတခြားမိတိပါတီမဆိုအနိုင်ရခဲ့လို့ရှိရင်ကျွန်တော်တို့လိုပြည်နယ်မှာရှိတဲ့အမျိုးသားပါတီတခုနဲ့ဘလို့ဆက်သွေးဆက်ဆံဆောင်ရွက်တင်တယ်လေဆိုရယ်အခြေခံမူလေးတွေကိုကျွန်တော်တို့ဆွေးနွေးကြတဲ့သဘောပါပဲအဲ့လိုပဲမိဘတိုင်းရင်းသားပါတီနဲ့ဘလို့ဆက်သွေးဆက်ဆံပါလေနော်ပြည်နယ်အစိုးရရှိမယ်ပြည်ထောင်စုအစိုးရရှိမယ်ပြည်နယ်ပါလီမန်ရှိမယ်ပြည်ထောင်စုပါလီမန်ရှိမယ်ဒါတွေနဲ့ဘလို့ချိတ်ဆက်ပြီးမှနော်ကျွန်တော်တို့ပါတီမူဝါဒကျွန်တော်မှမူဝါဒသုံးခုရှိပါတယ်ဒန်လူရေးစီမံတဲ့ပြည်ထောင်စုပို့ထွန်းရေးနဲ့ဒါဒီမိုကရေစီလှုပ်ပေါင်းဖို့နော်ပူပေါင်းဆောင်ရွက်ရေးဆိုတဲ့ဦးတည်ချက်ပါအဲ့ဒီပုံမှာလည်းအခြေပြုပါတယ်နောက်ဒီခိုင်တမျိုးသားလုံးရဲ့အမျိုးသားချိုးစည်းဘဝပုံမှာလည်းအခြေပြုပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီအထက်ကမှပြည်နယ်ဝင်ကြီးချုပ်ခန့်အပ်ရေးနဲ့ပတ်သက်ပြီးတော့ရောဆရာတို့ ANP ပါတီကဘယ်လိုစဉ်းစားထားပါလဲရှင
်ဒီတိုင်းပြည်နယ်တွေချင်းမှာရခိုင်ပြည်နယ်ကနော်ထူကြတဲ့တွင်ပြင်းလက္ခဏာရှိပါတယ်နောက်ထူကြတာကကျွန်တော်တို့ရခိုင်ပြည်နယ်ပါလီမန်မှာကျွန်တော်တို့က23ဦးတည်တည်ရထားပါတယ်24ဦးဆိုရင်ပါလီမန်တစ်ခုလုံးကိုထင်ချုပ်နိုင်ပါတယ်ဒီနေ့အချင်းကျွန်တော်တို့ကခိုင်ပြည်နယ်ပါလီမန်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌကိုကျွန်တော်တို့ပါတီကရယူနိုင်တဲ့အခြေအနေရခိုင်တို့90ကျော်မှာရှိပါတယ်ဒီလိုပဲဒီအနိုင်ရထားတဲ့ပါလီမန်တွင်းကပါတီကြီးတစ်ခုကိုတော့ပြည်ထောင်စုမှာအနိုင်ရထားတဲ့ပါတီကြီးတစ်ခုကနေဒီမိုကရေစီသဘောရတော့ဖြင့်ကျွန်တော်တို့ပါတီကိုနော်ဒါသူတို့ကဆိုပြုတ်နိုင်တယ်ဆိုတဲ့သဘောနဲ့ကျွန်တော်တို့စဉ်းစားပါတယ်ကျွန်တော်ဒီနေ့ဝန်ကြီးချုပ်နဲ့ပတ်သက်လို့နော်ဆွေးနွေးတာပါအဲ့လိုမျိုးနော်ကျွန်တော်တို့ဒါကဏ္ဍလာခဲ့လို့ရှိရင်တင်းကြီးအေဂျင့်ရဲ့နော်ဒီခိုင်ပြည်နယ်တင်းကြီးအေဂျင့်ရဲ့ပြည်ထောင်စုတင်းကြီးအေဂျင့်ရဲ့ကိုကျွန်တော်တို့ဘလို့ပူပေါင်းပါဝင်ပါတယ်။ဒါလေးတွေကတော့ပြင်ကျွန်တော်တို့ဆက်ဆွေးနွေးရမယ့်အချက်လက်တွေမှာရှိပါတယ်။ကျွန်တော်ဒီလူစားတဲ့သဘောအရဆိုရင်ကျွန်တော်ရဲ့မြန်မာဒီမိုကရေစီဖွေချုပ်ခါလေးပဲဒီမိုကရေစီစနစ်ကိုတက်ခံတယ်။ပြည်မှန်တဲ့ပြည်ထောင်စုကိုတွားကျင်တဲ့ဆွေးခါမှာအနိုင်ရထားတဲ့တိုင်းသားပြည်နယ်တစ်ခုရဲ့ပါလီမန်တွင်ကအမှတ်အနေထားနဲ့လက်ရှိနော်လုံးဝအတင်းဆောင်မခံနိုင်တဲ့တင်းကြီးအေဂျင့်ရေးဆိုတဲ့မြေပြင်ချင်းတွေကိုတပိုးပေါက်ပြီးဖြစ်မယ်လို့လည်းယုံကြည်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ပါတီနဲ့နော်ဘလို့တင်းကြီးချင်းအေဂျင့်များလေးနဲ့ဒီနေ့ချိုးပြထောင်စုချိုးကိုဆောင်ရွက်သွားဖို့လိုအပ်တယ်လို့ဆိုရဲအမြင့်ချင်းဖလှယ်မှုကတော့ဖြစ်မြန်မာဒီမိုကရေစီဖွေရှင်မှာရှိနိုင်ပါတယ်။
Okay.
အဲ့ဒီခါမှာကျွန်တော်တို့အခြေခံအချက်လက်လေးတွေကိုဘလို့ outline ထားပြီးမှဆွေးနွေးရင်ပိုသိမလဲဆိုတာလေးကိုကျွန်တော်တို့သုံးသပ်နေကြဆေးပဲဖြစ်ပါတယ်။
ဟုတ်ကဲ့ဆိုတော့ရခိုင်နိုင်ငံရေးပါတီတွေအထူးသဖြင့်တော့ဆရာတို့ဒီ ANP ပါတီတွေကဒီအကြံပြုချက်ပေါ့နော်ဝန်ကြီးချုပ်ခန့်အပ်ရေးမှာအကြံပြုချက်ကို NLD ပါတီကစဉ်းစားပြီးတော့လက်ခံမယ်လို့ဆရာထင်ပါလားဆရာအမြင်နဲ့သုံးသပ်ချက်သိချင်ပါတယ်ရှင
်ဒါဟုတ် NLD နဲ့ပတ်သက်ပါပါလို့ကျွန်တော်တို့ကဝန်ကြီးချုပ်တယောက်ဆိုတာတိတဲ့အချိန်မှာတင်းညီနဲ့ပဝန်းညီကိုခံတီးနိုင်တယ်အင်အားရှိဖို့တော်ပါတယ်အဲ့တော့ခန့်အပ်ပေးမဲ့ဝန်ကြီးချုပ်ဒီရခိုင်ဒေသရဲ့မြေပြင်အခြေအနေနဲ့နော်ထပ်တူနေပါကြမှာပဲဖြစ်မဲ့အခင်းချင်းတွေကျွန်တော်တို့တွေ့ပါတယ်တင်းရင်အေးချမ်းပြီးမှဖွံ့ဖြိုးတိုးတက်တဲ့လူပေါင်းလောကကြီးကိုချစ်တက်ဖို့အတွက် NLD လေးလို့လာမယ်လို့ယူဆသလိုကျွန်တော်တို့လည်းလိုလားပါတယ်အဲဒါကြောင့်ကျွန်တော်တို့ထင်ပါတယ်စဉ်းစားတဲ့အခါမှာလူသားဒီမိုကရေစီဖွဲ့ချုပ်ပြီးခိုင်မျိုးသားပါတီရဲ့အမတ်နေရာရရှိမှုနဲ့ပါလီမန်ပြည်ထောင်စုပါလီမန်တွင်းမှာရရှိတဲ့အခြေအနေကိုသူတို့ထစ်သွင်းစဉ်းစားမယ့်အချက်တစ်ခုဖြစ်ကျွန်တော်တို့ယုံလေးယုံကြည်ပါတယ်ယူလေယူစားပါတယ်ဒါကြောင့်ကျွန်တော်တို့ ਨੇ ဆွေးနွေးညှိနှိုင်းနိုင်ခြင်းရှိပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေနဲ့ဆရာတို့ဒီ ANP ပါတီပေါ့နော်ခိုင်ပါတီနဲ့တွေ့ဖို့အစီအစဉ်ရှိပါပြီလားရှင
်မရှိသေးပါဘူးအဲ့တော့ခုနမေးလို့ပါနော်ပြည်နေတည်ငြိမ်အေးချမ်းမှုနဲ့ပြည်ထောင်စုတည်ငြိမ်အေးချမ်းမှုဟာဆက်ဆက်နေပါတယ်အဲ့တော့ပြည်နေမှာပူးပေါင်းဆောင်ရွက်မှုရှိမေးလို့နော်ကျွန်တော်တို့ယူဆခဲ့ရင်ပြည်ထောင်စုမှာလည်းပူးပေါင်းဆောင်ရွက်မှုကလိုအပ်ပါတယ်ကျွန်တော်တို့ခန္ဓာကိုယ်တစ်ခုရဲ့ဒေနဲ့ညာတဘိုးကျွန်တော်တို့သုံးသပ်ပါတယ်အဲဒါကြောင့်ဘေးလက်နဲ့တွေးမယ်ဆိုရင်ညာလက်နဲ့လည်းခက်ခိုင်ရှိထားဖို့လိုပါတယ်တနည်းအားဖြင့်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုဟာပြည်ထောင်စုတည်ငြိမ်အေးချမ်းမှုနဲ့တိုက်ရိုက်ဆက်ပါတယ်အဲဒါကြောင့်အမြင့်ကြီးကြီးလေးနဲ့နော်ကျွန်တော်တို့ရဲ့ဒီရွက်ောက်ဘူးအလွန်ကာလပြည်ထောင်စုရဲ့တည်ငြိမ်အေးနော်ပြည်ထောင်စုဆိုရပို့ထွန်းလာပြီးတဲ့နောက်မှာကျွန်တော်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေး ပြောင်းစုခုပြုတ်တူတဲ့အားလုံးကနိုင်ငံရေးပါအားလုံးကစဉ်းစားရမယ့်အချက်လို့ကျွန်တော်အဓိကအချက်လို့သုံးသပ်ပါတယ်အဲ့တော့ကြောင့်ဥပပေါင်းဆောင်ရွက်ခြင်းဖြင့်တည်ငြိမ်တဲ့နော်ပြည်ထောင်စုတည်ငြိမ်တဲ့ခိုင်ပြင်းတဲ့အခင်းချင်းပို့ထွန်းလာနိုင်ပါတယ်
ဟုတ်ကဲ့ဒေါက်တာရေးမောင်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်